တ်လ19ရက်အင်္ဂါနေ့မှာစတင်ဖွင့်လှစ်မယ်မဲဆောက်မြဝတီချစ်ကြည်အမှတ်နှစ်တရားဖွင့်ပွဲအခမ်းအနားကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ပေါင်းဆန်းစုကြည်နဲ့ထိုင်းဝန်ကြီးချုပ်ပရာရွတ်ချန်အိုချာတို့တက်ရောက်မှာဖြစ်ကြောင်းတနင်္ဂနွေနေ့ထုတ်ဘန်ကောက်ပို့သတင်းစာမှာဖော်ပြထားပါတယ်။ထိုင်းမြန်မာနယ်စပ်ကုန်သွယ်ရေးပုံမလွယ်ကူချောမွေ့စီဖို့ထပ်မံတိစောက်ထားတဲ့မဲဆောက်မြဝတီချစ်ကြည်အမှတ်နှစ်တရားကိုမနေ့ကမှစတင်ဖွင့်လှစ်ဖို့အဆင့်တစ်ဖြစ်နေပြီဖြစ်ကြောင်းထိုင်းတာဝန်ရှိသူတွေရဲ့ပြောကြားချက်ကိုလည်းဖော်ပြထားပါတယ်။မဲဆောက်မြဝတီချစ်ကြည်အမှတ်နှစ်တရားဟာထိုင်းနိုင်ငံနယ်စပ်မဲဆောက်မြို့နဲ့မြန်မာနိုင်ငံကကင်ပီနယ်မြဝတီမြို့ကြားကတောင်ရင်းမြစ်ကိုဖြတ်တန်းတိစောက်ထားတာဖြစ်ပြီးမဲဆောက်မြို့တော်ဝင်ကိုတိုင်လည်းတရားဖွင့်လှစ်ဖို့ပြင်ဆင်မှုတွေကိုတနင်္ဂနွေနေ့ကကိုတိုင်တွားရောက်ကြည့်ရှုခဲ့ပါတယ်။ဒီတရားမှာရှိတဲ့နယ်စပ်ဂိတ်ကိုလည်းအင်္ဂါနေ့မှာဖွင့်လှစ်မှာပါ။နှစ်နိုင်ငံထိပ်ပိုင်းကောင်းဆောင်တွေကိုတိုင်တက်ရောက်မဲ့အင်္ဂါနေ့တရားဖွင့်ပွဲအခမ်းအနားကျိုးတင်ပြင်ဆင်မှုကိုဒီကနေ့တနင်္လာနေ့မှာအပြည့်အစုံမှာဖြစ်ပြီးလာရောက်ကြည့်ရှုသူတွေအဆင်ပြေစေဖို့ယာယီတဲတွေနဲ့တန့်စင်ခန်းတွေကိုထိုင်းဘက်ကအစီအစဉ်ထားပါတယ်။ထိုင်းမြန်မာအမှတ်နှစ်ချစ်ကြည်ရေးတရားကိုထိုင်းဘက်က2015ခုနှစ်ဩဂုတ်လမှာစတင်တည်ဆောက်ခဲ့တာဖြစ်ပြီးထိုင်းကငွေတန်ပေါင်း 3,900 နီးပါးကုန်ကျခံခဲ့ပြီးဒီတရားဟာမြန်မာဘက်ကမှ 4 ကီလိုမီတာရှည်လျားပြီးတော့ထိုင်းဘက်ကမှတော့19 19ကီလိုမီတာရှည်ပါတယ်ရှင်။